အမေရိကန်ပြည်ထောင်စုအနေနဲ့ညွန်ပေါင်းအဖွဲ့ကိုဥဆောင်ပြီးစီးရီးယားနိုင်ငံအတွက်မှရှိနေတဲ့ IS အစ္စလာမစ်စစ်သွေးကြွတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေဆက်လက်ပြုလုပ်သွားမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာစီးရီးယားအစိုးရကိုကူညီထောက်ပံ့တဲ့အနေနဲ့ရုရှားကလေကြောင်းတိုက်ခိုက်မှုတွေဗုဒ္ဓဟူးနေ့ကစတင်ပြုလုပ်နေပြီဖြစ်တဲ့အတွက်စီးရီးယားလေကြောင်းပိုင်နယ်အတွင်းအမေရိကန်လေယာဉ်တွေဝင်မလာဖို့ရုရှားရဲ့တောင်းဆိုချက်ကိုမျက်ကွယ်ပြုလိုက်တာလည်းဖြစ်ပါတယ်။IS စစ်သွေးကြွတွေကိုသူတို့အနေနဲ့လေကြောင်းကတိုက်ခိုက်မှုတွေပြုလုပ်မဲ့အကြောင်းဗက်တာမှာရှိတဲ့အမေရိကန်တန်ယုံကိုရုရှားအရာရှိတွေကအနာကပ်ပြီးအကြောင်းကြားစာပို့ခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကယ်ဘီကပြောပါတယ်ညွန်ပေါင်းတပ်ဖွဲ့တွေနဲ့ရုရှားတပ်ဖွဲ့တွေအကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်မဲ့အရေးကရှောင်ရှားနိုင်ဖို့စီးရီးယားနိုင်ငံအတွက်မှာပြုလုပ်မဲ့ညွန်ပေါင်းအဖွဲ့ရဲ့လှုပ်ဆောင်ချက်တွေကိုရုရှားကိုအသိပေးဖို့ကာကွယ်ရေးဝန်ကြီးအက်ခါတာကပင်တဂွန်စစ်ဌာနချုပ်ကိုညွှန်ကြားထားတယ်လို့ပင်တဂွန်ပြောခွင့်ရကလည်းပြောပါတယ်ဒီတော့တွင်စီးရီးယားနိုင်ငံအနောက်ပိုင်း Homs မြို့အနီးမှာပြုလုပ်တဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုဟာ IS စစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခတ်ခြင်းဟုတ်မဟုတ်ဆိုတဲ့အပေါ်ပင်တဂွန်နဲ့အနောက်အုပ်စုအစိုးရတွေကမေးခွန်းထုတ်နေကြပါတယ်